စကိုင်းတိုင်းဒေသကြီးချောင်းမြို့ကန်းကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နှိစက်တဲ့ပြူစောထီးတွေတက်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်လို့တိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။အဲ့ဒီနောက်စစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာနေအိမ်တချို့မီးလောင်ခဲ့တယ်လို့ဒေသခံ2000လောက်ဟာလည်းဘေးလွရာကိုပြေးခဲ့ရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစော်မိုးကျော်ကပြောပြမှာပါရှင်။
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေစီရေးတင်းမာမှုရှိနေတဲ့သခိုင်းတိုင်းဒေသကြီးထဲမှာနေ့စဉ်ရက်ဆက်ဆိုသလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ချောင်းဦးမြို့ဝါရကျေးရွာအုပ်စုကံကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နှိစက်တဲ့ပြူစောတီတပ်တွေတပ်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်တွေကမလ၈ရက်ညသကောင်းမှာဝင်ရောက်တိုက်ခိုက်ခဲ့လို့မလ၉ရက်မနေ့၄နာရီအထိတိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။အင်ကြီးကုန်းစရိယောတိုက်ပွဲကြာချိန်က၄နာရီလောက်ကြာတယ်။အဲတိုက်ပွဲကြာရအပြန်အလှန်ပြစ်ဆက်မှုတွေရှိတယ်။အဲသူ့ဘက်ကလည်းပဲစစ်ကောင်စီကလည်းတက်ဆိုင်ပေးထားရဆိုကြတော့ဆက်လက်ဒီပါရေးချီသုံးတယ်။အဲဒီသူတို့တဲကတော့တရားရတည်တည်ဆုံးတဲ့သူ၅ဦးဆိုပြီးကျွန်တော်ကနဦးတင်ရတယ်ဟုတ်၅ဦးဒီအဲစစ်ကောင်စီတက်ကမနေ့ကကျွန်တော်တို့၄နာရီလို့ကျွန်တော်တို့အဲ့ဒီဒေါ်လာရေးအဖွဲ့တွေနောက်ပြန်ဆုတ်တဲ့အချိန်မှာပုံရဘက်ကနေပြီးတော့စစ်ကားတွေနဲ့လာတယ်။လာပြီးတော့အဲ့ဒီကန်ကြီးကုန်းရွာမရောက်ခင်ကတောက်လျှောက်တန်းပြီးတော့သူတို့လည်းလက်ကြီးရင်းနဲ့ပြည်စမမတွေတဲ့ပြည့်ပြီးတော့ဝင်လာတာ
။ကန်ကြီးကုန်းကျေးရွာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးဘဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့မြောင် Revolution Army ချောင်းဦး Revolution Army 0ပျောက်ကြားအဖွဲ့အပြင်အခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစုပေါင်းပြီးတိုက်ခိုက်ခဲ့တာလို့သူတို့ရဲ့လူမှုကွန်မြတ်စာမျက်နှာမှာဖော်ပြထားပါတယ်။ကံကြီးကုန်းရွာဟာစစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာဖြစ်ပြီးအရင်ကစစ်တင်နှံပေးတာတွေရှိခဲ့သလိုအနီးအနားကျေးရွာတွေရဲ့နေအိမ်တွေကိုမကြာခဏဝင်ရောက်ရှာဖွေမှွေနှောက်တာတွေပြုလုပ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုကံကြီးကုန်းကျေးရွာမှာတိုက်ပွဲတွေဖြစ်တာကြောင့်အနီးအနားကျေးရွာတွေကဒေသခံ2000လောက်ဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။စစ်ကောင်စီတပ်ကလည်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာနေပြီးကံကြီးကုန်းဘေးပတ်ဝန်းကျင်ကျေးရွာနေတချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတူကပြောပါတယ
်။ဝေယာကျေးရွာအုပ်စုကဝေယာကျွန်တော်တို့ရွှေအိုင်ရှိကူအုပ်စုကရှိကူရွာတစ်တစောင်းကျွန်တော်ယာကြီးသတိဆောင်ဒီသူအနည်းဆုံး2000ဝန်းကျင်လောက်ရှိတယ်။မနေ့စဝင်ဝင်ချင်းပဲဟိုကျွန်တော်ဒီဘက်မှာအကုန်လုံးတောက်လျှောက်ပဲသူတို့လူတွေပြောတဲ့အိမ်တွေကိုမီးစပြီးတော့ရှို့တော့တာပဲ။ဘယ်ဟာဆို၁၂ရင်ပါသွားတယ်။အဲယာကြီးကတော့အနီးကပ်အကန့်ကြီးနဲ့အနီးကပ်ရွာဖြစ်တဲ့အတွက်ဒီသူတွေကစကလေးပြီးနေတာဆိုတော့ဘလောက်ပါသွားတယ်ဆိုတာကျွန်တော်တို့ဟိုအတိအကျမသိသေးဘူး။နောက်တကအဲ့ရန်နေပြီးတော့ဝေယာပစ္စည်းတွေပြည်သူပိုင်ပစ္စည်းတွေကိုအများကြီးပဲသူတို့ကားတွေနဲ့တဲသွားပြီ။တဲသွားပြီးတော့ဟိုစီဘယ်ကန်ဆိုတဲ့ကျွန်တော်တို့တော်တဲ့ကျေးရွာလေးတွေရှိတယ်။အဲ့ရာတွေကိုလည်းအကုန်လုံးမီးတိုက်ရှို့သွားတာ။အင်ဂျင်20လောက်ရှိတာကိုကျွန်တော်တို့15အင်ဂျင်အနည်းဆုံးတော့ပါသွားတယ
်။စစ်ကောင်စီတပ်ဟာသူတို့ကိုထောက်ခံတဲ့ကျေးရွာနဲ့ထောက်ခံသူတွေကိုလက်နဲ့တတ်ဆင်ပေးနေပြီးဒေသခံကျေးရွာအကြားအပြန်အလှန်ပစ်ခတ်မှုတွေလည်းဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ဒုက္ခသည် 2000 ကျော်လောက်ဟာခြောက်ဦးမြို့နယ်နဲ့ကိုက်လျက်မှာရှိတဲ့ရေစကြိုစလင်းကြီးစားတဲ့မြို့တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။